ဖုံမှုဝင်ရောက်လာစေရေးအတွက်ရည်ရွယ်ပြီးတိုင်းဒေသကြီးအစိုးရအဖွဲ့ရင်းနှီးမြှုပ်နှံမှုကော်မတီရုံးရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနတို့ပူးပေါင်းပြီးရန်ကုန် Investment Forum 2018ကိုရန်ကုန်မြို့ Novotel Hotel မှာမေလ9ရက်နေ့ကကျင်းပခဲ့တာပါဒီခဏကိုစီမံကိန်းနဲ့ဗန္ဒယဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းရခိုင်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့လည်းတက်ရောက်အမှာစကားအသီးသီးပြောကြားခဲ့ကြပါတယ်။ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့ရခိုင်တိုင်းဒေသကြီးအတွင်းဆက်မှုနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဖြစ်လာစေမဲ့မြေအုံချမဲ့သူတွေမြေရနိုင်အောင်သူ့အစိုးရကအစီအစဉ်ဆောင်ရွက်ပေးနေတဲ့အကြောင်းပြောကြားခဲ့ပါတယ်။
ဒီဒီကြာဆိုအစ်ကိုရဲ့ဒီအဆုံးချတဲ့ဒီလက်ချက်တွေဒီရကျွန်တော်စီမံပေးနိုင်ဖို့ကျွန်တော်ကြိုးစားပါမယ်အဲ့တော့ဒီမြေကိုတကယ်ကြီးမြတ်နိုင်ဆက်လို့လုပ်လုပ်ငန်းတွေလုပ်ပဲထောက်ထုတ်လုပ်ငန်းတွေလုပ်ပဲဒီထိုင်နေအတွက်ပေါ့နော်ဒီတိုက်ခိုက်တဲ့ပြည်ဆောင်မှုဒီကြားရဲ့အတွက်ဒီအတွက်ကိုဒီမြတ်မှုတွေလုပ်ရဲမြေကိုရနိုင်တဲ့အတွက်စေတုအဘူကာပြည်ရစေတုကိုကြားနေတဲ့အတွက်အတားကြောင့်တောင်းရပါတယ်။အခုကျွန်တော်တို့ညောင်းမှရှိနေတဲ့အခုရှိနေတဲ့အခြေအနေကိုမြေအစ်စ်ပေါ်ပေါ်လာတဲ့ကျွန်တော်တို့မြတ်တာစီမံခန့်ခွဲရှင်းပြပြီးဒီလေးကိုတင့်တင့်အောင်ကျွန်တော်တို့လုပ်ပေးပါမယ်
။ဒါပြင်အရင်အစိုးရတွေလက်ထက်မှာအာဓမလေယာဉ်မြေတင်းဆဲခံခဲ့ရတဲ့အခြေအနေတွေကိုလည်းဝန်ကြီးချုပ်ကအခုလိုထည့်သွင်းပြောကြားခဲ့ပါသေးတယ်
။ဒီသမားတော်များများဆံကူပါညီသိခံရတယ်။ကြော်ချင်းရတယ်။သူတို့ရဲ့အစဉ်ထဲမှာခံစားချက်ရှိတယ်။ဒီကြီးရဲ့တန်ကြီးကတိတ်ထောင်ချီကျလာတယ်။သူတို့မြေအာဓမတိတ်ပြီးခဲ့တယ်ဆိုရင်ခံစားချက်တချို့အင်းကြီးတွေလည်းဒီတော့အဲ့ဒီချက်ကိုပွားချင်တော့ကျွန်တော်တို့တွေ့ကြပါတယ်။ဒါကြောင့်မို့ဒီလူတွေကိုစာသာထောက်ထားပြီးဒီရောကြီးပြန်ပေးလိုက်တဲ့အတွက်တိုင်းပြည်သားအစိုးရအဖွဲ့ပြည်တော်ရဲ့အစိုးရနဲ့နိုင်ငံတကာကကျွန်တော်တို့ရဲအစီဒီပြန်ပေးတဲ့စစ်စစ်ကြီးပြန်လဲပြီးတော့ရောကြီးပြန်နိုင်တဲ့အတွက်ကျွန်တော်တို့တောင်းပန်ဖို့ဖွဲ့စည်းကျွန်တော်တို့ဆောင်ရွက်ပါမယ်။ဒီမှာအမှုတွေကတပေါင်းအထောင်ကျော်လောက်ရှိပါတယ်။ပေါင်းတစ်ထောင်ရှိရမယ်။ဆက်လက်ဖြစ်မှုရှိပါတယ်။
အနေဒီအစိုးရဟာလေယာဉ်မြေတင်ဆဲခြင်းမပြုလုပ်တဲ့အပြင်တင်ဆဲခံလေယာဉ်မြေတွေပြန်လည်ရရှိရေးအတွက်လှုပ်ဆောင်ပေးမယ်ဆိုတဲ့ကတိကဝတ်တွေရုပ်ကောက်ပွဲကာလအတွင်းထားရှိခဲ့တာပါမန္တလေးနဲ့စကိုင်းတိုင်းဒေသကြီးအတွင်းမတရားတင်ဆဲခံထားရတဲ့လေယာဉ်မြေတချို့ကိုလက်ရှိအစိုးရကပြန်လည်ပေးအပ်ခဲ့တာတွေအစောပိုင်းမှာရှိခဲ့ပါတယ်ဒါပေမဲ့ရန်ကုန်တိုင်းဒေသကြီးမှာတော့အဲ့ဒီလိုဖြစ်မလာတဲ့အပြင်အခုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောသွားတာနဲ့လက်တွေ့ဖြစ်ရဟာဖီလာဆန့်ကျင်ဖြစ်နေပြီးမြို့သစ်စီမံကိန်းအတွက်လက်သိမ်းရာသိမ်းလုပ်တာတွေပါရှိနေကြောင်းရန်ကုန်တွတ်တေးလိုင်တာယာကားလန်ဘေးကမြို့သစ်စီမံကိန်းအတွက်အသိမ်းခံရမယ့်စီးရင်နဲ့မှာပါတဲ့လေပန်းရှင်ကိုအေကြီးကပြောပါတယ
်။ဒီလေပန်းရှင်ကြီးရဲ့အတွက်ဒီကြီးကနေပတ်သက်လို့တော့ကျွန်တော်ရဲ့ပြင်ပြတော့အမြင်ပါနော်။ပြင်ပြတော့အမြင်နဲ့ဒီရန်ကုန်ကံကြမ်းတဲ့လူတွေကပြောနေတယ်။ဒါလုံးဝပြင်နေတော့တော့မရှိရင်ဒီလိုကြီးနေကိုဆက်လို့တာပဲ။အာနာရှင်ရက်ဆက်နေလို့ကျွန်တော်ယူပါတယ်။အကျိုးရရအောင်ကတော့ဒီလက်ရှိအန်ဝါဂျီစီရပဲကျွန်တော်အကျိုးရရတော့ပါမယ်လို့ဒီလူတွေတော့ကတော့အကျိုးခံစားခွင့်ကတော့ဘာမှပြင်ဆင်မှာမဟုတ်လို့ကျွန်တော်ထင်တယ်ပေါ့နောက်တစ်ခုကဒီစီရင်ရေးကဒါမြေရောစားတဲ့ပွဲဖြစ်တယ်ဟိုမြေမသိမှောက်သူတွေပြောတယ်ခရီးရဆက်တက်ပြီးရင်ဆက်လာကြရဒီလက်ရှိလူအဲ့ဒီအကျိုးကမြေမသိမှောက်သူကအဆက်တက်ကလေးပြီးရင်ဒီပြီးတဲ့ပြီးတော့ဒီလူတွေကရောစားခွင့်လုပ်နေတာတော့အဲ့တော့ရှိနေမှာတော့တော့ဥရင်းနဲ့လည်းတော့ဆက်နေတယ်ပြီးတော့လည်းကြည့်နေအားလုံးကအခုကပြင်းပြင်းနဲ့ဘာမှရှိနေတယ်ဥရင်းနဲ့လည်းဒီနေ့လောက်တော့မဟုတ်ဘူးတော့ဒီတော့လည်းဒီတော့တည်းလောက်ချောင်းကိုလောက်ချသွားတယ်ဒါတော့တော့မဖြစ်သေးဘူးကျွန်တော်ထင
်ရန်ကုန်တိုင်းဒေသကြီးကဒီမြို့သစ်စီမံကိန်းအကောင့်ထဲပို့ဖို့စီစဉ်နေတာမှာကိုယ်အကြီးပိုင်ဆိုင်တဲ့လေယာမြေအပအဝင်ယာနဲ့ချီတဲ့လက်ပိုင်ရှင်တွေရဲ့လက်မြေဧကပေါင်းထောင်နဲ့ချီကိုတင်ဆက်ဖို့စီစဉ်နေတာပါတော်ဝင်ရှိသူတွေကတင်ဆက်မဲ့လက်မြေတွေအတွက်ရောချင်းငွေပေးတယ်ဆိုပေမဲ့အဲ့ဒီရောချင်းငွေပမာဏဟာသူတို့တင်ဆက်ခံရတဲ့လက်ရမြေတန်ဖိုးရဲ့အဆမတန်နည်းနေတယ်လို့လည်းလက်သမားတွေကပြောဆိုကြပါတယ
်။ဟုတ်ကဲ့ဟိုဒီလက်မြေတွေလေးတွေဆိုတော့သူကပြောလိုက်တဲ့အခါကျတော့ဟိုဒီလူတွေရဲ့သဘောဆန္ဒကိုဘာမှဟိုတော့ဘောနော်ဆန္ဒကိုဘာမှမယူဘူးဒီလိုချင်တဲ့လူတွေဆိုတော့လောကလက်မခံဘူး။အဲ့တော့သူ့သဘောနဲ့သူဒီလက်မြေနဲ့ခင်းနေဆိုတာဘလူးရဲ့အိုးရောဆုံးဖြတ်ချက်တွေဆုံးဖြတ်ချက်လားအင်္ဂလိုဆုံးဖြတ်ချက်လားအားလည်းကျွန်တော်ဒီနေ့ဒီတော့ကြိုးပြရကျွန်တော်မသိရဘူ
းဒီမြို့သစ်စီမံကိန်းကိုအရင်အစိုးရလက်ထက်မှာစတင်အကောင့်ထဲပို့ခဲ့တာဖြစ်ပေမဲ့အဲ့ဒီတုန်းကစီစဉ်ခဲ့တဲ့အကျယ်ဝန်းအပြင်နောက်ထပ်တိုးချဲ့မဲ့နေရာတွေမှာရှိနေတဲ့ လေလုတ်တောင်သူတွေရဲ့သဘောဆန္ဒကိုအရင်ရယူခဲ့ခြင်းမရှိတဲ့အပေါ်လက်သမားတွေဘက်ကစိုးရိမ်ကြတယ်လို့လည်းကိုအေကြီးကဆက်ပြောပါတယ
်ပြဿနာဘယ်လိုရှိနေဆိုတော့အဲ့လိုစီဒီဇိုင်းနေနေကြတော့အခုလည်းပြီးမဲ့တရားလို့ပြင်ညာမှန်းဆိုတော့သူတို့လည်းနားနားဘာမှမဖြစ်ဘူးအဓိကပြဿနာအားပေါ့နော်နောက်တစ်ခုကတော့ပြင်းပြင်းနေမှာတောင်စီကဒီလိုဒီဥပဒေဆိုရင်ကျွန်တော်တို့ကကျွန်တော်တို့ရဲ့ဟိုကရောက်ဝင်ရောက်ဝင်ခွင့်နဲ့ပတ်သက်လို့နေရာရောက်ရင်းနေနေကတင်းပြပြင်းနေတယ်ဆိုရင်အဲ့တင်းပြဆိုတာပြင်းပြရဲ့နေရာမျိုးကိုလည်းတုံ့ပြန်ကြဒီရောက်ပြီးတော့တခြားနေရာမှာပြေးတော့ပြောပြရပြီးတော့ပြေးရတာဖြစ်တဲ့ပြန်တော့တောင်စီကဒီလိုဒီနေဒီနေရာဆိုရင်ကျွန်တော်တို့ကလေသွားပြောက်ချင်းပြောက်ချင်းပြပိုက်ဆံမှုနဲ့ပတ်သက်လို့ကျွန်တော်တို့ကဒီတက်ဆိုင်ရာတရားရုံးကိုပြင်ပြီးတော့ခွင့်ရှိပါမယ်ရှိရပါတော့ဒီတောင်စီကဒီလိုဒီနေရာတော့တခြားနေဒီဒီရင်းစုတဲ့ဒုံအပ်ပြန်ကတော့တင်းပြန်တစ်ခါတော့ဖြတ်ပြကြတယ်။ဒါကဘုံနဲ့ဒီတက်ကဒီမှာရှိနေတယ်မျက်နှာပြလို့နော်။ဒါပြီးတော့ဒီမှာရှိတဲ့စိုက်ပြန်နေတယ်ဘာမှသူကဘာမှမနဲ့ဘာမှသူကစိုက်ပြန်တာနေတော့မရှိဘူး။ဟိုဘေးနေရာမှာဘာလို့မှဘေးနေရာမှာဘာလို့မရနော်။ဟိုပြည်ပြည်ပြည်ပြုတ်ကိုဘယ်လိုလုပ်မလဲဆိုတာကိုဒီကစိကပြန်နေဘာမှချာနေမရှိဘူးလေ။ဒီလိုချင်အောင်ဆောက်လုပ်တာလေ။ဟိုကျွန်တော်တို့ဒီကကတော့ဒီကြားအားလုံးဒီကလိပါတဲ့ခါတော့ဒါကြီးတော့ပြင်းနေတဲ့ခါတော့နမော
တဿဘုရား။အနေဒီအစိုးရတက်လာပြီးနောက်ပိုင်းနိုင်ငံခြားကရင်းနှီးမြှုပ်နှံမှုတွေထင်သလောက်ရောက်မလာတဲ့အတွက်ပြည်ထောင်စုအစိုးရအပါအဝင်ရန်ကုန်တိုင်းဒေသကြီးနဲ့ပြည်နယ်တိုင်းဒေသကြီးအစိုးရအသီးသီးတို့ဟာကိုနီကိုဟန်နဲ့ရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နေကြတာပါ။ဒါပေမဲ့လည်းလက်ရှိစတင်လည်ပတ်နေပြီဖြစ်တဲ့တီလဝါဆက်မှုဇုံအတွင်းကလေယာဉ်မြေတွေကိုဥပိုင်ကုမ္ပဏီနဲ့လယ်သမားတွေအကြားခနေ့အချိန်ထိပိုင်ဆိုင်မှုအငင်းပွားနေတာမှာမေလ12ရက်စနေနေ့ကတော့ရဲတပ်ဖွဲ့ကလက်နက်အင်အားသုံးဖြုတ်ခွင်းခဲ့တာကြောင့်လယ်သမားတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီကိစ္စကိုရန်ကုန်တိုင်းဒေသကြီးအစိုးရကဂျာဝင်ဆောင်ရွက်ပေးရေးအတွက်ညှိနှိုင်းဆွေးနွေးနေကြတဲ့ကြားကပဲအဲဒီလိုတွေးထက်တန်ယူဖြစ်ခဲ့ရတာကြောင့်အနာဂတ်မှာအကောင့်ထဲဖော်လက်တန်သော OA မြို့တင်တဲ့တခြားစီးပွားရေးဆောင်စီမံကိန်းတွေအတွက်အနာပိုင်ဒီဘက်ကပွင့်လင်းမြင်သာမှုရှိဖို့လိုအပ်လာပါတယ်။ဒါ့အပြင်စီမံကိန်းတွေမစတင်ခင်မှာဒေသခံလူတွေရဲ့သဘောထားကိုအရင်ကောက်ယူပြီးနှုတ်နှစ်ဖက်ညှိနှိုင်းအဖြေရှာနိုင်ကြမှသာရည်မှန်းထားတဲ့စီးပွားရေးဖွံ့ဖြိုးမှုတွေဟာလည်းအကောင့်ထဲဖော်နိုင်မှာဖြစ်ပါတယ်ခင်ဗျ။